လာမယ့်ရွေးကောက်ပွဲကိုဦးစီးကျင်းပမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့စည်းမှုဟာနိုင်ငံတကာစံနှုန်းစံထားနဲ့ပြည့်စုံမှုရှိပေမဲ့လို့ကော်မရှင်ရဲ့ရည်တည်ဆောင်ရွက်ပုံကိုရွေးကောက်ပွဲနေ့အပေါ်မူတည်ပြီးစောင့်ကြည့်ခဲ့ရမှာဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်ခွင့်ရတဲ့ကတာစင်တာကတာဝန်ရှိသူတွေကပြောပါရယ်ကတာစင်တာအနေနဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့
ကဆန်လုံးဆန်ထားနဲ့ပြည့်စုံမှုမရှိပေမဲ့လို့ကော်မရှင်ရဲ့ရက်တီဆောင်ရွက်ပုံကိုတော့ရွေးကောက်ပွဲနေ့ပေါ်မှာမူတည်ပြီးတော့စောင့်ကြည့်ပြမှာဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်ခွင့်ရထားတဲ့ဒီကတ်တက်စင်တာတာဝန်ရှိသူတွေကပြောလိုက်တာပါလက်တော်အဖြစ်ဒီပြောင်းစုရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေပေါ်မှာလာမယ့်နိုဝင်ဘာလ၈ရက်ရွေးကောက်ပွဲအတွက်စစ်တပ်အတွင်းပါဝင်နေမည့်အသီးသီးကမဲယုံအားလုံးကိုလွတ်လပ်စွာနဲ့စစ်ဆေးခွင့်ပေးထားတယ်လို့လည်းကတ္တစန္ဒတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လို့စစ်တပ်ကကျူတင်ဆန္ဒမဲတွေကိုတော့စောင့်ကြည့်ခွင့်မရခဲ့ဘူးလို့ကတ္တစန္ဒရဲ့ဒုတိယညွှန်ကြားမှုတူဖြစ်တဲ့ Jonathan Stone Streets ကပြောပါတယ်။
They really should be allowed even if there's military installations. The only thing
သူတို့ပြောထားတဲ့အတိုင်းဆိုရင်စစ်တပ်ကမဲယုံတွေကိုတွားရောက်စောင့်ကြည့်ဖို့ကျွန်တော်တို့ကိုခွင့်ပြုရမှာပါ။တခုပဲကျွန်တော်တို့ကိုပြောတာကစစ်တပ်ကကျူတင်ဆန္ဒမဲပေးတဲ့မဲဆန္ဒပြင်ပနေရာတွေကိုတွားရောက်ခွင့်မပြုပါဘူး
။နိုင်ငံအတွင်းမှာရှိတဲ့ဘယ်နေရာမှမဆိုမဲယုံတွေကိုစောင့်ကြည့်နိုင်ပါတယ်လို့ကော်မရှင်အနေနဲ့အာမခံပြောထားပြီးမဲ့ရွေးကောက်ပွဲနေကြတော့မှပဲလက်တွေ့ဘယ်လောက်ထိခွင့်ပြုနိုင်မလဲဆိုတာသိနိုင်လိမ့်မယ်လို့သူကဆိုပါတယ်။ကတ္တစင်တာရဲ့ဒီရွေးကောက်ပွဲပေါ်ရီတူစောင့်ကြည့်လေးလိုက်အဖွဲ့မှာလူ90ကျော်ပါဝင်ပြီးတော့တနင်္ဂနွေလုံးအတိုင်းအတာအခြေအနေတွေကိုသိနိုင်ဖို့ကတော့အခြားဒီပြည်တွင်းပြည်ပစောင့်ကြည့်အဖွဲ့တွေနဲ့လက်တွဲပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းပြောပါရတယ်။အထူးသဖြင့်တော့ဒီရရှိထားတဲ့အချက်လက်တွေကိုရွေးကောက်ပွဲပြီးမှအပြန်အလှန်ဖလှယ်ယူပြီးတော့တုံးသက်ချက်ထုတ်ပြန်ပြီးမှဖြစ်တယ်လို့ဆိုပါရတယ်။လက်ရှိရွေးကောက်ပွဲကိုဦးစီးကျင်းပမယ့်ပြောင်းစုရွေးကောက်ပွဲကော်မရှင်ဖွဲ့စည်းမှုဘိုင်းကိုကြည့်မယ်ဆိုရင်နိုင်ငံတကာစံနှုန်းစံထားတွေမညီပေမဲ့လို့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအတွက်အခုဒီရွေးကောက်ပွဲဟာရေးပါတာမဟုတ်လို့ရွေးကောက်ပွဲလက်တွေ့ဖြစ်မြောက်မှုကိုစောင့်ကြည့်ခဲ့ဖျက်ရလိမ့်မယ်လို့မြန်မာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးကတ္တာစင်တာအဖွဲ့ကိုဦးဆောင်လာတဲ့ Jason Carter ကပြောခဲ့ပါတယ်ကတ္တာစနာအနေနဲ့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့ဒင်းသာရှင်းလင်းပွဲကိုတဟားပထမဆုံးလုပ်တာဖြစ်ပေမဲ့အစင်းကစားနှစ်ကြိမ်ထုတ်ပြန်ခဲ့ပြီးပါပြီကျူတင်မဲဆန္ဒကိစ္စမဲစည်းမမှန်မကန်မှုအခြေအနေဓာရီပေါ်မှာစိုးရိမ်မကင်းဖြစ်မှုတွေကိုလည်းသူတို့ထုတ်ဖော်ပြောခဲ့ပါတယ်ကတ္တာစင်တာဆိုလို့ရှိရင်မြန်မာရွေးကောက်ပွဲအတွက်ခွင့်ပြုခံထားတဲ့နိုင်ငံတကာရွေးကောက်ပွဲအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ပဲမြန်မာရွေးကောက်ပွဲမှာနိုင်ငံတကာကနေပြီးတော့လေးလာစောင့်ကြည့်ခွင့်ရတာဟာဆိုရင်လေဒီအချိန်ဟာရာစုနှစ်ဝက်အတွင်းမှာပထမဆုံးအချိန်ဖြစ်ပါတယ်ခင်ဗျာ